ပဲခူးတိုင်းတောင်ငူခိုင်စွာချောင်းရီလောင်တမန်ရေရှမ်းပြီးဒီကနေ့မနေ့6နိုင်လောက်မှာရေပိုလွဲနေရန်တစိ့တစ်ပိုင်းပဲ့ချခဲ့တာကြောင့်စွာမြို့အပါဝင်ရန်ကုန်မန္တလေးလမ်းပေါ်ရေလွှမ်းမိုးခဲ့ပြီးလမ်းပိတ်ထားခဲ့ရပါတယ်အခုရေအတော်ကျသွားပြီဆိုပေမဲ့ရန်ကုန်မန္တလေးအမြန်လမ်းမှာရှိတဲ့စွာချောင်းတရားရဲ့တချမ်းကိုတော့အသုံးမပြုနိုင်သေးပါဘူးယာယီတရားအစ်စ်ကိုအမြန်ဆုံးထိုးဖို့ပြင်ဆင်နေတယ်လို့တရားဦးစီးဌာနကတာဝန်ရှိသူတို့ကပြောပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးထားပါတယ
်စွာချောင်းရီလောင်တမန်ရဲ့ကျိုးပဲ့သွားတဲ့ရေပိုလွှဲကစီးဝင်လာတဲ့ရေအကြောင်းဒီနေ့မနက်9နာရီလောက်မှာရန်ကုန်မန္တလေးအမြန်လမ်းမိုင်တိုင်160ကျော်လောက်မှာရေကျော်မှုရရှိခဲ့ပြီးစွာချောင်းကိုဖျက်ကူးထားရဲ့တရားတချမ်းမြောက်ကိုတပေကွဲလောက်နှိမ့်ချသွားပါတယ်။စောက်လို့ရဝင်ကြီးဌာနရဲ့တရားဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်ကောင်းချူက VOA ကိုအခုလိုရှင်းပြပါတယ
်။ဒီနေရာနဲ့တောက်လျှောက်ကျနေပြီးတာဖြစ်တဲ့အတွေ့ကျွန်တော်တို့ကဒီစောက်ချပြီးတော့လုပ်ငန်းတွေပါတယ်ဆစ်ဆီးတဲ့လုပ်ငန်းတွေကိုကျွန်တော်တို့အသေးစိတ်တော့သဘောဆိုမလုပ်နိုင်သေးဘူးပေါ့နော်။အဲ့တော့အသေးစိတ်လုပ်ငန်းတွေကိုကျွန်တော်မလုပ်နိုင်ရင်ဆက်ကြမှာတော့အဲ့ဒီကျွန်တော်တို့ဘေးလီယာထိုးပြီးတော့ပြေးသွားပါမယ်။ကျွန်တော်အားလုံးရေဒီအားလုံးငြိမ်သွားပြီရေဝါလည်းမရှိတော့ဘူးဆိုတော့ကျွန်တော်အဲအသေးစိတ်စစ်ဆေးတာလုပ်ပြီးတော့ကျွန်တော် check up ပြန်ပေါ့နော်ကျွန်တော်နှိမ့်သွားတဲ့နှိမ့်ကြတယ် check up လုပ်ပြီးတော့ကြံတင်ပြီးကြံ strengthening ကြံလုပ်ပါမယ်ကျွန်တော် ADP 400ကျွန်တော်ထိုးပါမယ်ထိုးဖို့အတွက်ကိုလည်းခုရန်ကုန်ကား PDC စီတော့တည်လာနေပါပြီခင်ဗျာ
စွာချောင်းရီလောင်တမန်လက်ရှိမှာစိုးရင်စရာမရှိတော့ပေမဲ့လမ်းမဆက်သွယ်ရေးကတော့အခက်ခဲရှိနေရလို့စွာမျိုးဒေသခံတဦးဖြစ်တဲ့ကိုလွင်ကပြောပါတယ
်ရုပ်ဝါရှင်လက်ကြကုန်ပါပြီတပိတ်ဝဲလောက်ကြပါပြီဟုတ်တယ်ဆယ်ထဲမှာလည်းတားကြပါပြီပေါ့ဒီတော်တော်ကြပါပြီဟိုဆယ်နောင်းဖွဲ့တယ်လာဝင်ဖြစ်တယ်တမန်ကောင်းတယ်ဟိုအဲ့ဒီဘူလွဲကြီးကဟိုဖြစ်လိုက်တာကျိုးလိုက်တာလမ်းမဆက်ရပြတ်တောင်းတာပေါ့အခုကတော့ဂီရတော့ကောင်းလုံးဆက်ပြီးသားတယ်ချောင်းပတ်ပတ်ပတ်လည်းနေရတော့ကောင်းလုံးရုပ်ကုန်နေတယ်
ရန်ကုန်မန္တလေးအမြန်လမ်းမကြီးနဲ့အတူလမ်းဟောင်းမှာလည်းရေကျော်မှုရရှိခဲ့ပါတယ်။စွာမျိုးပဝန်းကျင်ဒေသခံ9000လောက်ကိုဘေးလွတ်ရာကိုရေပေါ်ရွှေ့ပြောင်းထားပါတယ်။ရေလောင်တမန်ထဲမှာရှိကျသွားပြီဖြစ်တဲ့အတွက်ပင်မတမန်ထိခိုက်မှုမရှိတော့ဘူးလို့စိုက်ပျိုးရေးမွေးမြူရေးနဲ့စက်မြောင်းဝန်ကြီးဌာနဒုတိယမြန်အတွင်းဝန်ဦးမျိုးတင်ထွန်းကပြောပါတယ
်။သူကဖြစ်တာကဒီလိုပြ။သူကပင်မတမန်ပြီးရင်သူကကုန်းကျော်တမန်လည်းရှိသေးတယ်။အဲကုန်းကျော်တမန်ဘက်မှာရှိတဲ့စပေးဝေးရနေဒီဘူလွဲရနေရေထွက်တာပေါ့လေ။ဆိုတော့ပင်မတမန်ကတော့ဘာမှထိခိုက်မှုမရှိပါဘူး။ဖြစ်စဉ်ကတော့မနေ့ကအဲဒီဘူလွဲကတချမ်းပဲ့သွားတော့ပေါ့ဗျာ။လေးပြီလောက်ပဲ့သွားတော့ရေထွက်တဲ့ပိုင်းကနည်းနည်းများသွားတော့။များသွားတော့ရေကလည်းတော်တော်လေးရွတ်ကျသွားတော့ကန်ထဲမှာကတမန်ထဲမှာကအခု10ပြီလောက်ကျသွားတယ်။ကျသွားပြီးအခုရေပိုလွဲရေထွက်တာကအခုတော့နည်းလာပြီလို့ပြောပါလေ။နောက်ကွင်းနေတယ်မှာဝင်နေရေရလည်းပြီးခဲ့တဲ့10နာရီဝဲလောက်ကပြီးရတဲ့တရင်ရတော့သူက6လက်မလောက်ကျတယ်ပြောတယ်။အခုနောက်ပိုင်းတော့2ပြီလောက်ကျပြီလို့တော့တရင်ရတယ
်။ရေသွမ်းမိုးတာဖြစ်ပွားပြီးရန်ကုန်နေပြီးတော့အမြန်လမ်းပိတ်ထားရတဲ့အချိန်မနက်စောစောပိုင်းမှာပဲကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့ဒုတိယသမ္မတဗန်ထီးယူတို့ကလည်းတရားနေရာကိုလာရောက်စစ်ဆေးခဲ့ပါတယ်။အမြန်လမ်းပိုင်းနှစ်ခုလုံးကတည်ယူပို့ဆောင်ရေးကိုအဓိကလုပ်ကိုင်နေရဖြစ်တာကြောင့်ကုန်စည်စီးဆင်းမှုမရဆိုင်သွားအောင်လမ်းပိုင်းတွေကိုအမြန်ဆုံးပြုပြင်ဖို့ကြိုးစားနေတဲ့အကြောင်းစောက်လို့ရဝန်ကြီးဌာနတောင်းရှိသူတွေကပြောပါရခင်ဗျာ